ရန်ကုန်မြို့ကရေဝေးတုတ်တန်ကမိသည်ကျိုဆက်3လုံးနဲ့မနေ့7နိုင်ကနေညနေ9နိုင်အထိတည်ဆုံသူတွေကိုဇက်တိုက်တကြိုပေးနေရတယ်လို့ရေဝေးတုတ်တန်တာဝန်ရှိသူတဦးကပြောပါတယ်စစ်ကောင်စီကနိုင်ငံတွင်းကိုဗစ် -19 အရေးကင်တွယ်မှုနဲ့ပတ်သက်ပြီးဝေဖန်မခံတာကြောင့်သူ့နာမည်ကိုတော့မဖော်ပြဖို့ပြောပါတယ်ရန်ကုန်မြို့ကကိုတန်းစော်ဝင်းကတော့ညီမဖြစ်သူကိုလောလောလတ်လတ်ဆုံးရှုံးထားသူပါ
အိုးရယ်ရှိရောပထမနေ့ကသူကမူးတယ်မူးတယ်ဆိုပြီးတော့အဲပရက်ရှာရလို့မူးတယ်မူးတယ်ဆိုပြီးတော့လိုက်တယ်။ဟောပေါ့ဒီဆေးရည်တွင်းနဲ့ဆေးရည်ထိုးတယ်ပေါ့ဆေးရည်စားပြီးတော့နေရပေါ့ဒီအောက်ဆီဂျင်ရှိတယ်။နေ့တည့်ရပေါ့နေ့တည့်ရကလည်းတော်ခံစားလိုက်တာပေါ့သူကမကြက်လို့ပေါ့ဒီတော့ဘာယောဂဆံမှမရှိဘူး။ဟာဒီမနေ့ကျမှအခုစားစီတန်းလည်းအိမ်မှာအောက်ဆီဂျင်လည်းတွင်ညကျွန်တော်တူတကောင်ကဟောရတယ်အိုးကြီးလုံးကြီးအဲ့ဒါသူတို့အိုးပြတ်တော့လည်းအိုးကုံတော့လည်းကုံတော့ပြောနေတာအခုတော့အောက်ဆီဂျင်ကုံရတာပေါ့
COVID-19 အတီးပြုတ်လူနာသေဆုံးခဲ့ရင်အရက်ဖက်အကူအညီပေးရေးအဖွဲ့တွေကကူညီဆောင်ရွက်ခွင့်ကိုအာဏာပိုင်တို့တားမြစ်ထားတာပါအခုအရက်ဖက်အကူအညီပေးရေးအဖွဲ့တွေကူညီပေးနေကြတဲ့နာရီးတွေမှာအများစုကအောက်ဆီဂျင်ပြတ်လတ်မှုကြောင့်သေဆုံးရသူတွေလို့ပြောပါတယ် COVID-19 ရောဂါလက္ခဏာပြသူတွေနဲ့ COVID-19 ရောဂါဖြစ်ပေမဲ့ဆေးရုံတက်ခွင့်မရသူတွေအောက်ဆီဂျင်သုံးပြီးအိမ်မှာကုသနေကြတာပါအောက်ဆီဂျင်သာရရင်အဆင်ပြေမှာပဲလို့ရန်ကုန်မြို့ကန်ကိုတန်းစော်ဝင်းကပြောပါတယ
်။အောက်ဆီဂျင်သာရမယ်ဆိုတော့သိစရာအကြောင်းမရှိဘူး။အောက်ဆီဂျင်ရဖို့ကကျွန်တော်တို့ကပတ်စံနဲ့ဒိုတသိန်းတန်တာကိုနှစ်သိန်းခွဲပြီးလည်းမရဘူး။နှစ်သိန်းတန်တာ၄သိန်းပြီးလည်းမရဘူး။ဝယ်ပြီးတော့ဒီအောက်ဆီဂျင်ဝယ်လာပြီးတော့ဒါချူလိုက်လို့ဒါကုန်သွားရင်လည်းပြန်ထည့်ဖို့ကဆင်မပြေဘူး။အဲ့လိုလေးပေါ့
။ပြီးခဲ့တဲ့သတင်းပတ်တွေကစလို့နိုင်ငံတော်အောက်ဆီဂျင်ရရှိရေးတန်းစီဆောင်ဆိုင်ဝယ်ယူမိကြရပါတယ်။အောက်ဆီဂျင်အလုံးအလောက်မရသလိုအောက်ဆီဂျင်တူလောင်တဲ့အိုးတွေလည်းပြက်လက်နေတာပါ။အောက်ဆီဂျင်ရရေးလာပြီးတော့တန်းစီဆောင်ဆိုင်နေတဲ့ရန်ကုန်မြို့ကန်ကိုရဲကျော်မိုးကလည်းအခုလိုရှင်းပြပါတယ
်။ဒါအခုဒါကျွန်တော်မအိပ်ဘဲနဲ့3:15-20လောက်ပါပေါ့။ကိုကောင်လေးလက်ရှောင်သွားသေးတယ်ဗျ။ဘာဖြစ်လို့လဲကျွန်တော်မာရှယ်လို့ထုတ်သွားတာပေါ့။4:10တော့အဲသူတို့ကတွေးမှလည်းစိုးရသေးတယ်။အဲတော့3:00ကျော်လောက်ပါထွက်လာတော့3နိုင်ခွဲလောက်ဒီရောက်လာတော့နံပါတ်15ကျွန်တော်ရှေ့မှာစီနီယာနေအများကြီးရှိသေးတ
ယ်မြန်မာနိုင်ငံအတွက်နိုင်ငံတကာအတိုင်းဝိုင်းကအရေးပေါ်အခုအညီမပေးရင်တည်ဆုံးမှုတိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဗုဒ္ဓဟူးနေ့မှာသတိပေးပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကပုံမှန်မလဲပတ်နိုင်ဖြစ်နေတာပါရန်ကုန်မြို့ကကိုရဲဝင်းထွတ်ကအခုလိုပြောပါတယ်
ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ထိန်းချုပ်မှုသူတို့ရဲ့အတိပေးမှုသူတို့ရဲ့နောက်သူတို့လုံခြုံပုံတွေကမားနေတာတလွဲဖြစ်နေတယ်ဆိုတော့ပေါ့ပါအကုန်လုံးဒီထက်ဆိုးဖို့ပဲရှိတယ်ကြော်သွားဖို့တော့မရှိဘာဖြစ်လို့ဆိုတော့လွန်ခဲ့တဲ့နှစ်ရက်300ရာဒီရေဝေးတုံ့တန်မှာ38ဦးတနေ့လဲနောက်နှစ်ရက်နေမှာ250ဆိုတော့ကျွန်တော်တို့ first wave တွေ second wave တွေတော့3-5%လောက်ရှိ
ရန်ကုန်မြို့တွင်းမိသည်ကြိုမှုမြေမြုပ်တကြိုမှုအရေးအတွက်ကိုတော့တာဝန်ရှိသူတွေကတရားဝင်မထုတ်ပြန်ပါဘူး။ဒါပေမဲ့အကူအညီပေးနေသူတွေနဲ့လူမှုကွန်ရက်ပေါ်မှာခံမှန်းပြောဆိုချက်တွေအရတော့ရေဝေးတုတ်တံမှာနေ့စဉ်တေဆုံးသူရုပ်အလောင်း100ကျော်လောက်တကြိုနေရတာကနေဗုဒ္ဓဦးနေမှာတော့200ကျော်ထိရှိခဲ့တယ်လို့ပြောပါတယ်။ရန်ကုန်မြို့ကတခြားတုတ်တံတွေမှာလည်းတကြိုပေးရတဲ့အရေးအတွက်ပုံမှန်ထက်ပိုများနေပါတယ်။တေဆုံးသူတွေကိုတကြိုရေးအတွက်တုတ်တံကိုတည်ဖို့အရေးပေါ်ကရဖို့ကလည်းအခက်အခဲဖြစ်လာနေတယ်လို့အမည်မဖော်လို့တဲ့အကူအညီပေးနေသူတွေကပြောပါတယ်ရှင်။